ယူကရိန်းစစ်ပွဲနှစ်နှစ်ရှိလာချိန်မှာကလေးငယ်တွေဘေးကင်းလုံခြုံအောင်ကြိုတင်ကာကွယ်နိုင်မဲ့နည်းလမ်းတွေကိုယူကရိန်းကဒီမူဂျိုကနေစပြီးတော့စာသင်ကျောင်းတွေမှာအသိပညာပေးသင်တန်းတွေလှုပ်ဆောင်လာပါတယ်ဘုံခုကျင်းတွေအကြောင်းဒီရှေးဦးသူနာပြုနည်းတွေစတဲ့သင်တန်းတွေပေးတာပါသတင်းတောက်လန်ရှာဘတ်ကလက်ယူကရိန်းမြို့တော်ကီဖ်ကနေပေးပို့တဲ့သတင်းနဲ့နှိုင်းယှဉ်ပြီးမြန်မာနိုင်ငံကစစ်ပေးဆောင်ကလေးငယ်တွေဘလောက်ထိအသိပညာရှိနေပါသလဲမကင်ဖြူတွေစူးစီးတင်ပြထားပါရယ်ဗျာ
စစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံမှာမူဂျိုခရီးငယ်တွေဟာကျောင်းစာနဲ့အတူဘဝသင်ခန်းစာတက်တူတူပါတူးချဲသင်ကြားလာကြပါတယ်ဒါကစွန့်ပစ်ထားတဲ့အိမ်ဒီငါအနေရှိနေတယ်ဘာကြောင့်လဲဆိုရင်လက်ပစ်ပုံရှိနေတဲ့အကြောင်းဖြစ်တယ်လို့ခရီးငယ်တွေနားလည်နိုင်မဲ့ဘာသာရပ်နဲ့မူဂျိုဆရာမကရှင်းပြပေးရပါဒီအပြင်မြို့မှာအသက်3နှစ်နဲ့4နှစ်ကြားမူဂျူခလင်းငယ်တွေကိုပေးကင်းလုံခြုံရေးဆိုင်ရာအထူးတင် जा မှုတွေအသက်ရှင်တင်ပေးနေရပါမူဂျူဆီယာမစထရစ်လနာခရဗက်စကအခုလိုပြောပါတယ
်ယက်စတဘာရှစ်နဘစ်ပေပရက်ဒမက်ယကီလီဂျီကနာ
မြေကြီးပေါ်မှာအရာဝတ္ထုတစ်ခုတွေ့ဘလို့အချိန်မျိုးမှာပဲဖြစ်ဖြစ်ကောက်မကင်နေစီဖို့ပြောပြပါတယ်အယုတ်တစ်ခုတကြားလုံးတစ်လုံးဆိုရင်တော့မှဒါကအန္တရာယ်ရှိတဲ့မိုင်းဖြစ်နေနိုင်တယ်ဆိုတာမျိုးရှင်းပြပါတယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲစတင်ပြီးတော့လပိုင်းအတွင်း2022ခုနှစ်မတ်လအစောပိုင်းမှာပဲ ERP မြို့ကိုရုရှားတပ်ဖွဲ့တွေကတည်ယူခဲ့ပြီးနောက်ပိုင်းမြို့ကနေပြန်လည်ဆုတ်ခွာတဲ့အချိန်မှာလည်းမြေမြုပ်မိုင်းတွေထောင်ခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်ပဲအခုချိန်မှာယူကရိန်းကလင်းငယ်တွေဟာသူတို့နေစဉ်ရင်ဆိုင်နေရတဲ့စစ်ပေးအန္တရာယ်တွေအကြောင်းကိုသင်ခန်းစာတစ်ခုအဖြစ်နဲ့သင်နေရတာပါ
။ဟိုတူစတိုကိုဗနာစရဒင်း
ကလင်းငယ်တွေကိုသင်ပြပေးရတာမလွယ်ကူပါဘူး။ဒါပေမဲ့ကျမတို့ရအောင်သင်ပေးရမှာပါ။မြေမြုံမိုင်းလက်တစ်ဘုံနဲ့ပေါက်ကွဲစီတဲ့ပစ္စည်းတွေအကြောင်းကိုစာအုပ်တွေခင်းတွေစက်ကထာတွေနဲ့နည်းမျိုးစုံသုံးပြီးတော့ရှင်းပြပါတယ်။ကလင်းများဆိုင်ရာကုလသမဂ္ဂရန်ပုံငွေအဖွဲ့ UNICEF ကလည်းနိုင်ငံတော်ငါမူချုံနဲ့မူလာတန်းကလင်းငယ်တွေအတွက်ဘီကင်းလူကျိုးရေးဆိုင်ရာပညာပေးထောက်ကူပစ္စည်းတွေကူညီပေးပါတယ်။ UNICEF ရဲ့ Ukraine ဌာနဆက်သွယ်ရေးတာဝန်ခံ Damian Rents ကအခုလိုပြောပါတယ်
။ They use Ukrainian environment to show the children where such objects may be.
Let's see Ukraine ချင်းဒီမှာပေါက်ပွဲစီနိုင်တဲ့ပစ္စည်းတွေဘယ်လိုနေရာတွေမှာရှိနိုင်လဲ။တကယ်လို့အဲ့ဒီလိုအရာဝတ္ထုတချို့ကိုတွေ့ခဲ့ရင်ဘယ်ဖုန်းနံပါတ်ကိုခေါ်တဲ့လဲ။ဘာလို့တင့်တယ်ဆိုတာတွေကိုကလင်းတွေကိုရှင်းပြပါတယ်။တက်လုံးမှာကနိုင်ငံရဲ့နေမီ30ရာခိုင်နှုန်းလောက်မှာမြေမြုံမိုင်းတွေရှိနေတာပါ
။တနည်းအားဖြင့်ဆရာပစ္စည်းတစ်ခုခုတွေ့ရင်ဖုန်းခေါ်ဖို့အဖြစ်ရှေးဥဒနာပြည်သူတွေကိုလည်းခေတ်မျိုးကကျောင်းနေမှာသင်ပေးပါဗျ။ကလင်းတွေဟာဘာမှမသိနားမလဲပဲကြီးပြင်းလာကြတာမို့သူတို့အနေနဲ့အခုလိုအခြေအနေတွေကိုပုံမှန်သတိပြုယူဆိုင်ဖို့လိုအပ်တယ်လို့ကျောင်းဆရာမလူတနီလာဂေဗီယက်ကလည်းပြောပါဗျ။
ဘာချစ်ကိုလည်းဒီတဲ့မူချစ်နေအဘူ
တခါလေးမှာကလေးငယ်တွေဝမ်းနေပြီးတိတ်ဆိတ်နေတာမျိုးတွေ့မှုပါတယ်အဲ့လိုအခါမျိုးမှာကျွန်မတို့တို့အနားမှာရှိပေးရပါမယ်ဒီချိန်ထဲမှာလည်းလက်ရှိစစ်ပွဲအခြေအနေတွေကိုတို့နားလည်အောင်ပြင်ပြေးအစီအစဉ်တွေမပြတ်လုပ်နေရပါမယ
်စစ်တအနာသိမှုနောက်ပိုင်းလက်နက်ကိုင်ပြပခါတွေပြင်းထန်လာတဲ့မြန်မာနိုင်ငံမှာရောစီပေါ်ရကြစင်တန်နေရတဲ့ကလေးငယ်တွေအတွက်ချူတင်ကာကွယ်နိုင်မဲ့နည်းလမ်းတွေအသိပညာပေးတာတွေရှိနေပါပြီလားကင်းဒီလူခွင့်ရေးအဖွဲ့တီထောင်သူကိုညာကတော့အခုနောက်ပိုင်းကင်းဒီဒေသကစာပင်ကျောင်းတွေမှာဒီလိုအသိပညာပေးတာအပါအဝင်ကလေးငယ်တွေနဲ့အရက်သားပြည်သူတွေကိုကာကွယ်ပေးနိုင်ဖို့နည်းလမ်းတွေစတင်လှုပ်ဆောင်လာတာရှိပေမဲ့လို့လည်းထိရောက်ဖို့မှာကတော့လူရွက်ချက်တွေနဲ့အခက်အခဲတွေရှိနေသေးတယ်လို့ပြောပါတယ်
civilian protection နဲ့ပတ်သက်ပြီးတော့မှပြပွင့်ပြောရရင်အခုနှစ်ပိုင်းမှာပဲပိုလုတ်ဖြစ်နိုင်တာပေါ့နော် IC အလဲထွက်ပေါ်လာပြီးနောက်ပိုင်းမှာဟိုနေပါလောက်တာလေးရှိတော့ပေါ့နော်ဒါပေမဲ့တီဖိုတက်ကဒီ civilian protection ဆိုတဲ့ကောင်စီအောက်မှာကကျွန်တော်ကဟိုနည်းပညာသိစာရေးပါတယ်ငွေကြေးတုံးရမှာလည်းပါတော့ပေါ့နော်ဒီကတော့ချင်းတူတာကစတော့တင်တာပေါ့နော်စင်တာဘယ်လိုမျိုးပြေးဘယ်လိုမျိုးဝတ်ကာစနောက်ပြီးတော့မှဒီအတံပေးရစနစ်ကို horn စနစ်ပေါ့နော်စီရံစနစ်ဝအဒီဟာကာစာဝကိတဒီကာစာဒီဟာကခဏပဲနည်းပညာနဲ့တူပေါ်တော့ဟိုရှိတယ်နော်ဝိစီကွန်ဆတ်မှုအများနဲ့အဲ့တော့ကလိုချင်းတစ်ခုကိုစင်တာတူမဆိုအနည်းဆုံးက23ကျတော့ပေါ့နော်ဆရာမအဲ့ဒီတော့ကျောင်းကကျွန်တော်ဆုမှာကကျောင်းကအလုံးပေါင်းကျွန်တော်400ကျော်ရှိတော့ပေါ့နော်အဲ့ဒီ amount ကလည်းကျွန်တော်တို့အော်ဘယ် NGO ဘယ်နိုင်ငံဆိုရကမှလည်းပြီးနိုင်တာမဟုတ်ဘူးเนาะအဲ့တော့ကိုညီကိုဟာနဲ့ကိုတူးကြတယ်ရှိတယ်အရင်နေနဲ့တူးကြတယ်အဲ့တော့စနစ်မှမူကတော့စာချင်တော့မမီဘူးပါเนาะဆိုတော့ကျွန်တော်ကနိုင်ငံယူကရိန်းလိုမျိုးတော့ကိုရဲ့ကီနီကိုမြန်မာနိုင်ငံတော့တိုင်းလို့တော့မရဘူးပါเนาะအဲ့ကြောင့်မို့ခက်ခဲကြီးတော့ရှိရပါเนาะ ပုံမှန်အဖြစ်တော့မပြိနေပြလို့ငါနဲ့လောက်ရတော့ဘာလို့ချောင်းနေမှာတိပိတယ်ပြလို့ရတယ်အဲ့ဒီတိပိတယ်ပြလို့ငါနဲ့လောက်တယ်ဆိုတာကလည်းဒီဟာကိုကျွန်တော်မှနိုင်ငံမှာတစ်ချိန်မှရှိခဲ့ဘူးတဲ့ဟာမဟုတ်ဘူးကိုနီကိုဟာနဲ့ပြန်နေပြီးတော့မှဒီထွေချောင်းဆောင်တဲ့ရှိတဲ့နိုင်ငံတွေကလည်းတချို့အကူအညီနဲ့ဆွေးနွေးပြတာနဲ့ပေါင်းဆောင်လာတော့ရှိလို့ပေါ့ဒါမဲ့ဒီစားတစ်ခုကတော့ကျောင်းတစ်ချောင်းကိုကျွန်တော်ပုံမှန်လောက်နေဖို့အတွက်ကကျွန်တော်ခဏတို့ချင်းတို့အားရပါတော့ဒီချင်းတွေကသွားဖို့လာဖို့ရေးရလို့အားတယ်ဒီတော့ကျောင်းမှာတပါးတင်ဖို့မှာ evacuation တူရစနစ်ဒီကိုတောင်းဖို့တဲ့ကလည်းဒါတော်တော်လေးပြောရရသေးတော့ပါတော့အဲကြောင့်မို့ကျွန်တော်အထချေအနေစေတော့ကိုစီစီချတော့ပါတော့
ပင်ရမှာပဲဖြစ်ဖြစ်စစ်ပွဲတွေဖြစ်လာပြီဆိုရင်တော့စစ်ပွဲရဲ့ရိုက်ခတ်မှုတံကိုခလင်းငယ်တွေလည်းခံကြရပါတယ်လက်ရှိယူကရိန်းမှာစစ်ပွဲတွေကြောင့်ခလင်းငယ်9တန်းရာဂိုင်းလုံးအဖြစ်40ရာဂိုင်းလုံးလောက်ယူကရိန်းတိုင်းရိုက်ပညာသင်ကြားခွင့်မရကြသေးသလိုခလီတတဝဲလောက်ကတော့စိတ်ချမ်းသာရေးပြဿနာတွေရင်ဆိုင်နေရပြီးတက်ချွန်းနေပညာရှင်တွေရဲ့ကုသမှုတွေလိုအပ်နေတယ်လို့ UNICEF အဖွဲ့က Genius ကပြောပါတယ်အလားတူမြန်မာနိုင်ငံမှာလည်းစောင့်ပညာသင်ကြားဝင်ရတဲ့ခလင်းငယ်တွေစစ်ပွဲတွေကြောင့်ထိရိုက်ဒဏ်ရာရတဲ့ခလင်းငယ်တွေအများအပြားရှိနေတယ်လို့စောင့်ကြည့်နေတာသူတွေကပြောပါတယ်။စနစ်ကြလိလာစင်ပြည့်စုံနိုင်တဲ့အနေအထားမရှိတာကြောင့်အရေးအတွက်ကိုတိကျမပြောနိုင်ပေမဲ့စစ်ပွဲဖြစ်နေတဲ့နေရာတွေကခလင်းငယ်တွေအများအပြားအခုလိုအခြေအနေတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရှင်။